အီရန်လူမျိုးတွေဟာနေပေါ်ဆုံးတဲ့ရှင်နဲ့ပြင်ပြမဆုံးအချိန်ဖြစ်ဘောလုံးမွေးလက်မှတ်တွေကိုကိုယ်တိုင်ဝယ်ပြီးကွင်းနဲ့ဝင်ပြီးတော့ဘောလုံးမွေးကြီးကင်ကြတာရင်းတွေကရခဲ့ကြပါတယ်။အီရန်ကမ္ဘောဒီးယားမျိုးသားတင်တွေကမ္ဘာလားချစ်စစ်ပွဲကဏ္ဍကိုဝင်ကြီးဝင်ကြကြတာပါ။ဒီကံမျိုးတော့ကအဇာရီဘောလုံးကွင်းထဲကိုအမျိုးသမီးတွေဝင်ရောက်နေတာကိုဘောလုံးဝါဒနာရှင်တွေဆိုရှ မှုတွေကိုနိုးစည်းလေဘောလုံးကွင်းနဲ့ဝင်မကြည့်ရဘူးဆိုပြီးအီရန်ဘာသာရေးခေါင်းဆောင်တွေကပြင်ပကန့်တတ်ထားတာပါ။ရဇလမ်နဲ့သမ္မတနိုင်ငံဖြစ်လာပြီးတဲ့နောက်အမျိုးသမီးတွေဘောလုံးကွင်းနဲ့နောက်ဆုံးဝင်ကြီးဝင်ရခဲ့တာ1988ခုနှစ်အောက်တိုဘာလ9ရက်နေ့ကဖြစ်ပါတယ်။ဒီကနေ့မလာရူကဆာဟာကူဒါယာရီဆိုတဲ့အသက်29နှစ်ရွယ်အီရန်မျိုးသမီးဟာအမျိုးသားရုံဆောင်ပြီးတော့ဘောလုံးကွင်းနဲ့ဝင်မှုကြီးဖို့ကြိုးစားတာမှာအပန်းခံခဲ့ရပြီးထောင်ချောလာချခံရမယ်ဆိုတာစက်တင်ဘာလအစောပိုင်းမှာသိရပြီးတဲ့နောက်သူ့ကိုစင့်ခေါ်ထားတဲ့တရားရုံးအမြင်ပေါ်မှာကိုကိုကိုမီးရှို့ခဲ့ပါတယ်။သူကစိတ်ယုံရောက်ပြီးတရင်နှစ်ဖက်မပြေခင်ပါပဲတည်ဆုံသွားခဲ့တာပါ။ဒီဖြစ်ရကြောင်းအီရန်မျိုးသမီးတွေကိုကွင်းထဲဝင်ပြီးဘောလုံးပွဲကြည့်ဝင်ပြီးကမ္ဘာဘောလုံးပွဲချုပ် FIFA ကအီရန်ပေါ်ဖိအားတိုးမြှင့်ခဲ့ပါတယ်။ဂျာတာဘီနီကခြေစစ်ပွဲမှာတော့အီရန်တင်းကကမ္ဘောဒီးယားတင်းကို14ဂိုးမရှိနဲ့အနိုင်ရသွားပါတယ်ခင်ဗျာ။